ညာဖန်တီးမှုဟာလူတယောက်ရဲ့စိတ်ကိုအစိုးကနေအကောင်းဖြစ်သွားစေနိုင်တယ်ဆိုတဲ့သဘောကိုထင်လင်းကတော့ဘယ်လောက်ထိယုံကြည်ပါလဲခင်ဗျာ
။ကျွန်တော်ယုံကြည်ပါတယ်။လူပညာဆိုတာဒါနှလုံးသားကိစ္စပဲ။အဲ့တော့ကျွန်တော်တို့ဒီလူဖွဲ့စည်းမှလည်းကျွန်တော်တို့လူချင်းချင်းကိုချင်းစာတရားတွေစာနာထောက်ထားမှုတွေဒီဟာတွေအများကြီးလိုအပ်တာပေါ့။အမှုပညာဖန်တီးယုံနေမို့အမှုပညာခံစားရတာလည်းကျွန်တော်တို့ဒီအတွက်ပဲလေ။ကျွန်တော်တို့နှလုံးသားတွေလှပဖို့အများကြီးလိုအပ်တာ။အမှုပညာမရှိလို့ရှိရင်ကျွန်တော်တို့လူဖွဲ့စည်းရရိုင်းဆိုင်တဲ့လူဖွဲ့စည်းဖြစ်သွားမှာ။
တီးတဲ့လူတွေကိုစိတ်သက်စစ်စင်ရေးအပြုပြင်ပြောင်းလဲတာတွေလောက်တာထက်ကိုအနုပညာလောက်ခွင့်ပေးလိုက်တာဟာပို့ပြီးတော့လူတွေရဲ့စိတ်ထားကိုနုညံ့ပျော်ပြောင်းပြီးတော့ပတ်ဝန်းကျင်ကိုအကောင်းမြင်လာနိုင်တယ်ပတ်ဝန်းကျင်ကိုအကျိုးကျေးဇူးပြုလာနိုင်တယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့အနုပညာဖန်တီးလိုက်ပြီးဆိုတော့ကိုယ့်ရင်ထဲကခံစားမှုကိုယ့်ရဲ့စိတ်ကူးစိတ်သံအဲ့ဒါကိုတခြားလူကိုဝင်ခတဲ့အလုပ်ကိုဗျပထမဆုံးစပြီးတော့ဒီဟာကိုလှုပ်တာလုတ်တဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာရှိနေတဲ့တွေးခေါ်ပုံဟလာခံစားပုံအဲ့ဒါတွေအစဒါပြောင်းလဲသွားတာပေါ့အကောင်းမြင်တဲ့လောကကိုကြည့်တဲ့စိတ်ဖြစ်လာတာပေါ့ကျွန်တော်အနေနဲ့ကျွန်တော်အကဲဖြတ်ရတဲ့လက်ရာတွေရောတခြားလူတွေအကဲဖြတ်ရတဲ့လက်ရာတွေရောကျွန်တော်တွားပြီးတော့ကြည့်ခွင့်ရဒီလူတွေဟာအကျဉ်းသားတွေတာမန်အကျဉ်းသားတွေဆိုပေမဲ့သူတို့ဖန်တီးတဲ့လက်ရာတွေနောက်စိတ်ကူးတွေအဲ့ဒါတွေကတချို့လူတွေကတော်တော်ကိုအမခံတကယ့်ကိုအဲ့လိုအဆင့်မြင့်တဲ့အမှုပညာမျိုးဖန်တီးထားတာမျိုးတွေတွေ့ရတယ်ဗျဥပမာတစ်ခုဆိုရင်အဲ့ဒီအကျဉ်းသားတယောက်ဆိုရင်သူ့ကိုထောင်ကနေပြီးတော့တကယ်ကောင်းတဲ့ကောင်းကျက်ပြီးသားကင်ဗတ်စ်တစ်ခုပေးတယ်ပေးတဲ့အခါကျတော့ तू အဲ့မှာရှေ့ဘက်မှာ तू မဆွဲဘူးနောက်ဘက်မှာ तू ဘာလုပ်လဲဆိုတော့သူ့ရဲ့အခန်းလေးတဲကိုဝင်လာပြီးတော့ဒီခန်းလေးတဲမှာနေရနေတည်သွားတဲ့ insect လေးတွေပေါ့ဟိုပိုးမွှားလေးတွေပေါ့ပိုးကောင်လေးတွေရှိမယ်ခြင်လေးတွေရှိမယ်ရင်ကောင်လေးတွေအဲ့ဒါမျိုးလေးတွေကို तू စောင့်ပြီးတော့ तू အဲ့အဲ့ဒါလေးတွေကိုကောက်တယ်ကောက်ပြီးရင်သူကအဲ့ကော်ကောင်းကောင်းနဲ့အဲ့နောက်မှာကတ်တယ်အကတ်ပြီးရင်အဲ့ဘောကနေပြီးတော့မပြည့်စုံအောင်နည်းနည်းလေးဟိုအကြောင်တင်စီဟာမျိုးလုံးနဲ့တုတ်လိုက်တယ်တုတ်ပြီးတော့အဲ့ကောင်လေးတွေကိုသူကနာမည်ပေးတယ်အဲ့သေးသွားတဲ့ကောင်လေးတွေမှာနာမည်ရှိတယ်နောက်တစ်ကောင်အကောင်လေးတွေရလာတဲ့နေ့ကျရင်သူကအဲ့ရတဲ့နေ့ကျရင်လည်းသူကအဲ့နေဆွဲလေးတတ်ထားတယ်သူခန်းထဲမှာသူကတယောက်တည်းနေရတယ်ဒါပေမဲ့သူ့ဘောကမှာသူကအဲ့ပိုးကောင်လေးတွေကသူ့အတွက်တော်တော်ကိုအရေးကြီးတယ်သူကဒီပိုးကောင်လေးတွေကိုနာမည်လည်းပေးတယ်ဟိုနေဆွဲလည်းတတ်တယ်ဒီမှာလည်းသေစီခါကြမှတ်တမ်းတင်ထားတယ်ပြီးတဲ့ခါကျတော့ तू อ่ะအဲ့ဒီပိုးကောင်လေးတွေတကောင်နဲ့တကောင် तू อ่ะဇက်ကောင်လေးတွေလုတ်ပြီးတော့အဲ့ဒီပေါ်မှာဘောပင်လေးနဲ့ဇက်လန်းလေးတွေရေးထားတာနံပါတ်လေးတွေနဲ့အဲဇက်လန်းလေးတွေနဲ့သူတို့ပြောတဲ့တယောက်နဲ့တယောက်ပြောခဲ့တဲ့စကားမျိုးလေးတွေနဲ့ဆိုတော့အဲ့ဒါမျိုးဆိုရင်ဟိုအရန်ထူးဆန်းတဲ့စိတ်ကူးမျိုးတွေထွက်လာတယ်နောက်ပြီးတော့အရန်လည်းနှားတယ်ဗျာထောင်ထဲမှာဒီပိတ်ခံထားရတဲ့အကျဉ်းသားတယောက်ရဲ့နှလုံးသားဟာဒီလောက်အထိအသေးမွှားအစတတ္တဝါလေးတွေအပေါ်မှာဒီအဲ့လိုတနာကျင်လာတတ်တဲ့စိတ်အတိမတ်ပြုတ်တတ်တဲ့စိတ်လေးရှိပါလားဆိုတော့တန်တော်အကုန်တွေ့ရတယ်လေဒီလူကအဲဒီမှာရောက်နေမှန်းတော့မှသိရမို့သူကအကျဉ်းတောင်ထဲမှာရှိတယ်သူ့ရဲ့ဖန်တီးလိုက်တဲ့ဟာကိုဒီလူအခွက်စည်းတစ်ခုလုံးကတန်တော်ဆောင်ကြည့်ရ
ထင်းလင်းကိုတိုင်ကအင်တာမတ်နမဲဇိုးနဲ့ကြော်ကြားတဲ့အင်းစိန်ကျင်းထောင်မှာဟိုနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတူအမှုပညာတဲ့တူဖြစ်တယ်။အနေရည်ရှိတာသိရတဲ့အမှုပညာတွေကိုဖန်တီးခဲ့တဲ့လူတစ်ယောက်ဖြစ်တယ်။မြန်မာပြည်ကျင်းထောင်မှာလည်းအစင်လာကြီးတယ်။ဟိုအရင်အင်္ဂလိပ်ခေတ်တုန်းကလွတ်လပ်ခွင့်တွေရှိတယ်၊ဆိုရှယ်လစ်ခေတ်မှာကြက်တဲတာတွေရှိတယ်။အဲဒီစစ်ဆိုးကလက်ထက်မှာအင်တာမတ်ညှဉ်းပန်းနှိပ်စက်မှုတွေရှိတယ်။မကြခင်တုန်းကပဲနိုင်ငံရေးအကျဉ်းသားဘဝနဲ့လွတ်မြောက်လာတဲ့ကြပြဆရာစောဝေနဲ့ကျွန်တော်တို့စကားပြောခွင့်ရတော့ကအခုတော့စာအုပ်တွေတရားဝင်ခွင့်ပြုတဲ့စာအုပ်တွေအစိုးရကထုတ်တဲ့စာအုပ်တွေဖတ်ခွင့်ရပြီစာကြည့်လိုက်တေတောင်တီထောင်ခွင့်ရပြီလို့ပြောလာတယ်ခင်ဗျအဲဒါပေမဲ့ကိုထင်လင်းပြောသလိုဗြိတိန်နိုင်ငံကအကျဉ်းထောင်နဲ့စာလို့ရှိရင်တော့လုံးဝကိုကွာခြားနေသေးတယ်ဆိုတော့ဗျာမြန်မာပြည်ကအကျဉ်းထောင်တွေမှာဒီခွင့်ရေးကိုဘာကြောင့်မပေးနိုင်ရမှာလဲပေးလို့ရှိရင်မြန်မာလူမှုအတိုင်းဝိုင်းအတွက်ပိုတော်ကောင်းနိုင်သေးတယ်ဆိုတဲ့အချက်ခိုင်ခိုင်လုံးလုံးရှိရင်ကိုထင်လင်းရှင်းပြပါဦးခင်ဗျာ
ကျွန်တော်တို့ဖြစ်စဉ်တိုင်းမှာနောက်ွယ်ရသဘောထားတွေရှိတယ်ကိုကြောင်းလိုက်ဒီအချင်းတော်ထဲမှာစာဖတ်ခွင့်စာရေးခွင့်အဲ့ဒါတွေအတွက်နိုင်ငံရေးကျင်းသားပေါင်းများစွာအဲ့လိုကျွန်တော်တို့ဒီခေတ်ကြီးတစ်လျှောက်လုံးမှာ20ကျော်မှာအဲ့လိုတိုက်ပွဲတွေအများကြီးဝင်ရတယ်ပေါ့ဗျာဟိုဆိုလိုတာကအဲ့လိုဒီဖြစ်လာပြီးတော့အဲ့လိုအကျယ်ဒဝင့်နေပြဿနာတွေဖြစ်လာတဲ့အခါကျတော့နည်းနည်းလေးရလိုက်ပြီးရင်ပျောက်သွားလိုက်ပြန်ပြီးတော့အဲ့ဒီခါလေးတောင်းဆိုပွဲတွေတိုက်ပွဲတွေဖြစ်လိုက်အဲ့အဲ့ဒါတွေနဲ့အဲ့လိုတွေနဲ့ရလာတယ်ဆိုတဲ့ဥစ္စာရတဲ့ဟာမှန်သမျှတော့ကောင်းတာပဲဒါပေမဲ့ခုနကလိုပေးရတဲ့လူရဲ့နောက်ွယ်ကသဘောထားကိုကျွန်တော်တို့ကဟိုမကောင်းတဲ့လူပေးတာမျိုးမဟုတ်ဘဲနဲ့ကိုတိုင်ရဲ့ယင်ထဲမှာအော်ဒါတွေကိုပေးပတ်ခြင်းအပြင်ဒါတွေကိုပေးပြီးရေးဆွဲခြင်းအပြင်ဒီလူတွေဟာလောကပေါ်မှာလည်းပြောင်းလဲလာနိုင်တယ်။မတို့နဲ့သူတို့နဲ့ဆက်ဆံရေးကြားထဲမှာလည်းအများကြီးပြေလည်လာနိုင်တယ်ဆိုတော့သဘောထားအရင်းခံနဲ့ ပေးတာမျိုးဖြစ်ဖို့အများကြီးလိုအပ်တယ်ဗျ။အခုလူခွင့်ရေးတွေရလာပြီဆိုတဲ့အခါကျတော့တာရုခေါ်ရတာပေါ့ဗျာ။ဘယ်လိုပဲဖြစ်ဖြစ်အကောင်းဟောင်အကောင်းပါပဲ။ဒါပေမဲ့ဘုန်းတကပြောသလိုဟိုကျင်းနားတွေကစုပြီးလက်မှတ်တွေထိုးပြီးတော့ဟိုတခါတည်းမဖြစ်မနေတောင်းလာလို့ဒါမှမဟုတ်ရင်နိုင်ငံတကာကတက်ချင်ဒီအသင်းတို့ဘာလို့ကနေပြီးတော့ဝင်ပြီးတော့ကိုကြားကနေဝင်ပြောပေးရလို့အဲ့လိုမျိုးမဟုတ်ဖဲနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်သဘောပေါက်ပြီးတော့ငါတို့ဒီပုဂ္ဂိုလ်တွေကိုဒီလိုမျိုးပေးဖက်ခြင်းဟာသူတို့နဲ့ငါတို့နဲ့ကြားထဲမှာဖြစ်နေတဲ့ပြိပက္ခတွေပြည်သေးစီုံသာမကဒီပုံကိုယ်တွေအားလုံးဟာတဖြည်းဖြည်းနဲ့နိုင်ငံအတွက်ပို့ပြီးတန်ဖိုးရှိတဲ့လူတွေဖြစ်လာပြီးငါတို့လူအဖွဲ့အစည်းတစ်ခုလုံးငါအပါဝင်ဒီငါတို့ဝင်ဝိုင်းကြီးတစ်ခုလုံးမှာကောင်းဖို့လုံတဲ့ကိစ္စတစ်ခုပါလားလို့ကိုကိုယ်တိုင်ယုံကြည်ထားဖို့တော့အများကြီးလိုသေးတယ်
ဗြိတိန်နိုင်ငံမှာရောက်နေတဲ့မြန်မာပြည်ဆရာထိန်လင်းကျေးဇူးများတင်ပါတယ်ခင်ဗျာ